ရခိုင်ပြည်နယ်မြောက်ပိုင်းမှာတန့်ဖက်လို့ရတဲ့နဲ့ဆက်နွယ်ပြီးတန်တရားရှိသူအဖြစ်မေးမြန်းစစ်ဆေးနေချိန်မှာအစ္စလမ်ဘာသာရေးဆရာတဦးတိစုံမှုနဲ့ပတ်သက်လို့အဖြစ်မှန်ကိုသိနိုင်အောင်စုံစမ်းစစ်ဆေးသွားမယ်လို့မြမအစိုးရကပြောပါတယ်ဒေသခံရဲတပ်ဖွဲ့ကတော့အကြမ်းဖက်ဝါဒဆွဲနဲ့လူငယ်တွေကိုစီယုံသိမ်းသွင်းရမှာဘာသာရေးဆရာတွေပါဝင်နေတာတွေ့ရှိထားကြောင်းလည်းပြောဆိုထားတာပါရခိုင်ပြည်နယ်တွင်းကနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းတောက်မေခါကသတင်းပေးပို့ထားပါတယ်ရှင
်ရခိုင်ပြည်နယ်မောင်နှုံမြို့နယ်အတွင်းမှာအကြမ်းဖက်လှုပ်ရှားမှုတွေအတွက်စီယုံလှုပ်ဆော်သူအဖြစ်အာဏာပိုင်တွေဘက်ကဖမ်းဆီးစစ်ဆေးစင်မှာပဲအစ္စလမ်ဘာသာရေးဆရာတူရုတ်တရက်ကွယ်လွန်သွားတဲ့အပေါ်စုံစမ်းစစ်ဆေးသွားမယ့်အကြောင်းမြမအစိုးရကပြောဆိုလိုက်တာပါမောင်နှောမျိုးနဲ့အင်းတင်ကျေးရွာကမော်လဝီဆရာမမတ်တော်ဟောဆိုသူကိုတော့အကြမ်းဖက်လုပ်ရက်တွေကျူးလွန်အောင်တွေးထိုးလှုံ့ဆော်မှုဆွဆွဲချက်တွေနဲ့ဒေတာခံရဲတပ်ဖွဲ့ကစစ်ဆေးမင်းမြန်းနေစဉ်တိုက်ဆုံခဲ့တာဖြစ်ကြောင်းလေတမရယုံပြောရေးဆိုခွင့်ရှိသူဦးစောထေးကပြောပါတယ
်ဒီမော်လဝီဦးမောစာတဲ့ကဒီအကြမ်းဖက်တန်းတန်းတယောက်တဲ့သူတွေကိုထောက်ပံ့ပေးနေတယ်ဆိုတာကိုသူ့ကိုဟိုတန်းတန်းတယောက်ရဲ့ထွက်ဆိုချက်ရသူ့ကိုဖမ်းတာဖမ်းတော့ဇွန်လ26ရက်ညနေ6နာရီအဲ့ဒီ၆နာရီမှာဖမ်းဆီးရမိတယ်။အဲပြီးတော့ဆက်လက်ပြီးတော့စစ်ဆေးတယ်။စစ်ဆေးတဲ့အခါမှာပြည်ပနိုင်ငံတစ်ခုမှာရောက်နေတဲ့တရားရဲနေတော့လင်းဆိုတဲ့သူကတင့်ဟိုကြေးထောက်ပတ်နေဆိုတာသူကထွက်ဆိုခဲ့တယ်။အဲ့တော့ပထမသူရဲ့ပထမတယောက်ပေါ့နော်ပထမဖမ်းမိတဲ့မောင်မောက်တော်ကြီးရဲ့မော်ဒယ်ဦးမောစာတဲ့ကိုသူတို့ဟိုသူတို့ကိုအမြင်နဲ့ချင်းဆိုင်ရဲကနေတော့အပြန်လဲစစ်ဆေးမင်းရဲ့ညာ၁၀နာရီမှာအဲ့ဒီ26နှစ်6နှစ်ကြီးမှာဖမ်းတယ်အဲ့လိုစစ်စစ်မင်းမြန်တဲ့ပြုလုပ်တဲ့အချိန်မှာ10နှစ်ကြီးမှာအဲ့စစ်စစ်မင်းမြန်နေတဲ့အချိန်မှာရမအောင်လဲဆိုပြီးတော့လဲသွားလို့ဆေးုံပို့တယ်ဆေးုံပို့တဲ့အချိန်မှာဆေးုံမှာရောက်သွားတဲ့အချိန်ည17:15မှာပြေသွားတယ်လို့သိရတယ
်မတိမငိမ့်အချိန်တွေနဲ့ကြုံတွေ့နေရတဲ့ရခိုင်ပြည်နယ်မှာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ကင်တွဲဆောင်ရွက်ပုံတွေနဲ့ပတ်သက်လို့ကုလသမဂ္ဂအပါအဝင်လူ့အခွင့်အရေးလှုပ်ရှားနေတဲ့အဖွဲ့အစည်းတွေကဝေဖန်မှုတွေထွက်ပေါ်နေချိန်မှာပဲအခုအဖြစ်ပြက်နဲ့ကြုံခဲ့ရတာပါ။တမရယုံပြောခွင့်ရပုဂ္ဂိုလ်ဦးစောထေးကတော့ဖမ်းဆီးစစ်ဆေးနေချိန်တေဆုံးမှုအတွက်ဖြစ်မှန်အတိုင်းသိရှိရအောင်စုံစမ်းစစ်ဆေးသွားမှာဖြစ်ကြောင်းပြောပါရစေ။ဒီ
ဝါရဲဆိုတဲ့အားနဲ့ပတ်သက်ပြီးတော့အဲ့သက်ဆိုင်ရာပေါ့နော်ဆရာဝန်ရဲ့ရင်ခွဲစစ်ဆေးချက်ကတော့ရုပ်တရက်နှလုံးကုန်ရက်ပြီးတော့ပြေဆုံးနေဆိုပြီးတော့အဲ့လိုမျိုးအကြမ်းဖက်ကနဦးတရင်ရာသိရတယ်တိုးတော့ဒါကိုကျွန်တော်တို့ကဒီလိုမျိုးစစ်ဆေးမင်းမြန်းနေတဲ့အချိန်မှာဒီလိုမျိုးပြေဆုံးသွားတဲ့အတွက်ဒါနဲ့ပတ်သက်ပြီးတော့တကယ်ဘယ်လိုဖြစ်လဲဘာကြောင့်ဖြစ်ရလဲဘယ်လိုတွေဖြစ်ခဲ့လဲဆိုတဲ့ဟာနဲ့ပတ်သက်ပြီးတော့ဟိုစုံစမ်းစစ်ဆေးခုံရုံးပေါ့မြန်မာနိုင်ငံရဲ့တပ်ဖွဲ့ကနေပြီးတော့ဖွဲ့စည်းပြီးတော့အခုစစ်ဆေးဖို့လုပ်နေပါ
ရခိုင်ပြည်နယ်မေယူတောင်ကျောပေါ်မှာအကြမ်းဖက်ဝါဒီတွေရဲ့စခန်းတွေကိုရှာဖွေတွေ့ရှိခဲ့ကြောင်းအစိုးရတာဝန်ရှိသူတွေမကြသေးခင်ကကြေညာခဲ့ပြီးနောက်မှာပဲနောက်ဆက်တွဲအနေနဲ့အာဏာပိုင်တွေကစုံစမ်းစစ်ဆေးမှုတွေဖမ်းဆီးမှုတွေလှုပ်ဆောင်နေတာပါ။အာဏာပိုင်တွေရဲ့စုံစမ်းစစ်ဆေးတွေ့ရှိချက်တွေအရရခိုင်ဒေသအတွင်းမတိမငိမ့်ဖြစ်အောင်တနိုင်ငံလုံးအတိုင်းအတာနဲ့ချိတ်ဆက်လှုပ်ဆောင်နေတာတွေရှိနေကြောင်းလည်းမောင်နှောမျိုးနယ်နယ်ကြားဆောင်ရဲစခန်းကရဲမှူးညံမြင့်စောက VOA ကိုပြောပါရစေ။
နောက်ဆက်တွဲတင်းနေနောက်ဆက်တွဲကျွန်တော်တို့ဟုတ်ဖို့တို့တဲ့ဟာရှိပါတယ်ဗျအပေးအမြောက်လုပ်နေတဲ့လူတွေရှိပါတယ်ဆိုတာဒီဒေသမှာလူတွေရောနိုင်ငံရဲ့ချားမှာရောတခြားမြန်မာပြည်တွင်းကမြို့ကြီးတွေကအဖွဲ့တွေရောရှိပါတယ်ဗျဒါတော့လူပုဂ္ဂိုလ်အနေနဲ့ကျွန်တော်ပြောတာမဟုတ်အဖွဲ့အစည်းအနေနဲ့သူတို့ကွန်ရက်တစ်ဖွဲ့ရှိပါတယ်ဗျနိုင်ငံတော်အစိုးရရဲ့အုပ်ချုပ်မှုရန်နေရာကိုပြက်အောင်သူတို့ဒီညီမျိုးစုံနဲ့တောင်းရက်လာတဲ့အပိုင်းဖြစ်သူတို့ရဲ့အာဏာကိုအုပ်ချုပ်မှုဖြစ်အောင်တည်ဆောက်နေတဲ့သဘောရှိပါတယ်
ရခိုင်ပြည်နယ်မောင်နှောဒေသမှာနေကြောင်တပ်ဖွဲ့တွေရဲ့ကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခံခဲ့ရတဲ့2016အောက်တိုဘာ9ရက်နေ့ကစလို့ဇွန်28ရက်နေ့အထိလက်နက်ကင်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်တေဆုံးသူအရဲသားစုစုပေါင်း38ဦးရှိခဲ့ကြောင်းဒီကနေ့ဗုဒ္ဓဟူးနေ့မှာပဲမြမအစိုးရကသတင်းထုတ်ပြန်ထားပါရှင်
မေခစုံစမ်းတင်ပြခဲ့တာပါရှင်